စကိုင်းတိုင်းပြည်တော်ကြီးကလေးမြို့တောင်ပိုင်းကကျေးရွာတွေမှာစစ်ကောင်စီကဖေဖော်ဝါရီ19ရက်နေ့ကစပြီးငယ်ငယ်ရှင်းလင်းတာတွေဆက်လုပ်နေကြပါဖေဖော်ဝါရီ23ရက်နေ့ပိုင်းမှာတော့တန်ဖိုကျေးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတဲ့အတွက်ဒေသခံကျေးရွာသားတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်ဒီကနေ့ဖေဖော်ဝါရီ24ရက်နေ့မှာလည်းကျေးရွာသားတွေတိမ်းဆောင်နေတဲ့နေရာတွေကိုရနေကြီးတွေနဲ့တိုက်ခတ်လို့တည်ဆုံးတန်ရာရတာတွေရှိတယ်လို့ဒေသခံသူကပြောပါတယ်
ဆက်ကောင်စီကဒီတိုင်းတက်တက်မဲ့ကြီးကိုတော်တော်စစ်တောင်းထိုးပြီးတော့အာတို့ရတော့တို့နည်းနည်းရှင်းလင်းရေးပုံစံမျိုးလုပ်တာပေါ့အာ9နိုင်လောက်ကနေကျဒီရန်ကြီးအောင်ဆန်းတယ်နော်ရန်ကြီးအောင်ဒီစစ်ကောင်စီတပ်ကလူတွေကတပ်ပေါ်လာတဲ့ကိုလည်းမကြည့်နဲ့ထုတ်ပြန်ဝင်ပြီးတော့အေးနေအင်းမျိုးမိရှုရယ်ဒီနေ့ကဒီတပ်ဖူကနေလက်နေကြီးနဲ့တို့စစ်ကြီးအောင်နေရှိရတဲ့ကိုလမ်းထုတာအမှဒီနေ့ကြီးသူ့လိုအထီးခိုက်တန်ရာရတဲ့လူတွေလည်းရှိသေးတယ်ဒါပြောအပြေကြောက်လည်းရှိရဟုတ
်တန်ဖိုးရွာတွေကနေရင်ဒီမိရှုခံရလို့နေရင်သုံးလုံးမိလောင်ကျွမ်းခဲ့ရဲ့လို့ဒေသခံကပြောပါတယ်ဖြူဖော်ရီ20ရက်နေ့ကလည်းတန်ဖိုးရွာနဲ့ရှစ်မှန်ဝေးတဲ့နှစ်ချောင်းနဲ့ငဖားကြီးရွာတွေကိုမိရှုခဲ့လို့နေရင်တချို့မိလောင်ခဲ့ပါသေးတယ်အခုလိုစစ်တပ်ကနေနေရှင်းနေတဲ့စကိုင်းတိုင်းကလေးမျိုးတောင်ပိုင်းဒေသတွေမှာဇတလောတိုက်ပွဲတွေမရှိပေမဲ့ရင်ကတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကဝေးရဖွဲ့တွေကြောင့်တိုက်ပွဲတွေဖြစ်ခဲ့မှုပါတယ်စကိုင်းတိုင်းတပိုင်းကောလင်းမြို့နီးကကျွော်တွေကိုလည်းစစ်ကောင်စီကဖေဖော်ဝါရီ20ရက်ကစလို့နေနေရှင်းလင်းတာတွေလုပ်နေပါတယ်။ဖေဖော်ဝါရီ22ရက်မှာတော့ညနေ8:00ဝန်းကျင်တဲ့မင်းကုန်းရွာမှာဒေသခံရဲသား4ဦးကိုစစ်ကောင်စီကလက်ပြန်ကျူးတုပ်ပြီးတတ်ထွက်သွားတယ်လို့ဒေသခံတွေကပြောပါတယ်။အလောင်းကြီးကိုတွေ့ရတဲ့အချိန်ကိုဒေသခံတူကအခုလိုပြောပါတယ်
။ကိုကြီးလူကြီးဆုံးပြင်းတော့အုပ်စုမင်းကုန်းရွာကနေဒီကောင်ကြီးတက်တော်ရဲ့ခါကျွန်မဒီအောင်လို့တွေ့ရတာဗျ။အဲ့ချိန်မှာညော်ရုပ်ပြောင်းဝင်ရတာဆိုတော့အဲ့ချိန်မှာတွေ့ရတာဗျ။ဆက်ရှင်ကြီးတို့ပါတယ်။ညလုံးကိုကြူစီထားတယ်။လေပြမပြဆက်နေရှိတယ်။အဲ့လူကြီးကလုံးကမင်းဘုံသာတိကြီးရဲ့အဲ့ဒီစကြောင်းဝင်ခဲ့အဝင်ခဲ့တဲ့မင်းဘုံသာတိကြီးပါပဲ
။ဒီဆုံးသူတွေဟာအသက်20ကျော်လူသမီးတူအမျိုးသားတူနဲ့အသက်40ကျော်လူသမီးတူအမျိုးသားတူတို့ဖြစ်တယ်လို့ပြောပါတယ်။ဒီခေါင်းနဲ့စတဲ့နေကလည်းမင်းကုန်းရောင်နဲ့အနီးဆုံးရွာဖြစ်တဲ့ကိုကိုရွာကိုစစ်တပ်ကနေမြေဝင်ရှင်းပြီးတိုက်နေစေုံတစ်ခုကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီနောက်မှာတော့မင်းကုန်းရောင်ကိုနေမြေရှင်းလင်းပြီးအသက်ခံရတဲ့ရဲသားလေးဦးရဲ့အလောင်းတွေတွေ့ရှိခဲ့ကြတာပါ။အဝေးတဲဘက်မှာဆိုရင်လည်းပေါင်းမြူနေတဲ့18မိုင်လီပါဝေးတဲ့ပတိမူရွာလမ်းပေါ်ကရေရွာကျွော်အုပ်စုရဲစခန်းမှာအပြန်အလှန်ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒီလိုရ23မိနစ်ကဒေသခံကော်မတီအဖွဲ့တွေရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံ PDF တွေနဲ့နှိစက်သူတူကအခုလိုပြောပါတယ်
။၂၃ရက်နေ့အလိုနေ့လယ်တိုင်းမှာမျိုးတိုက်ပွဲတွေဖြစ်ပေါ်တယ်။ညနေပိုင်းကျတော့ဆက်လက်ပြီးဖြစ်တယ်။အဲဒီမှာပြည်စခန်းမှုပါဝင်9ဦးနဲ့ရတယ်။ကျွန်တော်တို့ဒီအဖွဲ့တုံးဝဲဖြစ်တဲ့ရဲစခန်းရဲ့ညာရဲ့တောက်ရဲ့ PDF တွေကတော့တိုင်းလာနှစ်ယောက်ရတာပြ။ဘလုံးသူကြီးကတော့ကျွန်တော်တို့တင်းကျပ်နေသေးပါပဲ။ဟုတ်ကဲ့။နောက်ထပ်စစ်တပ်ကနေပြောအခုစစ်ကူရေးလာပြီးတော့ဒီဥစားပေါ့ဒီဒေတာဝင်ကြီးကိုအကုန်လုံးတင်ပြထားတာရှိပါတယ
်ရေစကန်တက်ခိုက်ဆိုင်ရာနဲ့ပတ်သက်ပြီးစစ်ကောင်စီကတရင်လုပ်ပြန်တာမရှိသေးပါဘူးရေကရေစကန်တက်ခိုက်ဆိုင်ရာပြီးနောက်စစ်ကောင်စီဘက်ကနေနေရှင်းလင်းတာတွေလုပ်လာမှာကိုဒေသခံတွေစိုးရိမ်ကြတဲ့အတွက်ရေကကြီးရောအပါအဝင်အင်းသားကြီးရောတွေကသွားသားတွေထွက်ပြေးတင်းရှောင်နေကြပါတယ်ခင်ဗျာ